ကမ္ဘာတစ်လွှားအိုမီကရွန်ကိုဗစ်ပိုးကူးစက်မှုတွေတိုးလာတာကိုထိန်းချုပ်ဖို့နိုင်ငံအတော်များများမှကာယရောဂါကာကွယ်ရေးအစီအစဉ်တွေကိုတိုးမြှင့်နေချိန်မှာပဲကန့်ကွက်မှုတွေလည်းကြုံနေရပါတယ်။ဂျာမနီနိုင်ငံမှာကိုဗစ်ကာကွယ်ဆေးမထိုးရသူတွေအပေါ်ကန့်သက်ထုတ်ပြန်ထားတာကိုပြန်ရုပ်သိမ်းပေးဖို့မြို့အတော်များများမှစနေနေ့ကဆန္ဒပြတောင်းဆိုကြပါတယ်။အိုမီကရွန်ကိုဗစ်ကူးစက်မှုတွေကိုထိန်းချုပ်ဖို့ရည်ရွယ်တဲ့စည်းကမ်းချက်တွေကိုကန့်ကွက်တဲ့အနေနဲ့အဓိကကျတဲ့မြို့ကြီးတွေမှာရောအခြားမြို့တွေမှာပါဆန္ဒပြနေကြတာပါစားသုံးဆိုင်နဲ့ရပ်ပါဆိုင်တွေမှာစားသုံးလူသူတွေအနေနဲ့ကာကွယ်ဆေးထိုးထားတာဒါမှမဟုတ်ကိုဗစ်ရောဂါကင်းရှင်းကြောင်းအထောက်အထားပြသဖို့ဂျာမန်ဝန်ကြီးချုပ်အိုလဖ်ကတောက်ကြနေမှာကြေညာထားပါတယ်ပြည်ထောင်နိုင်ငံမှာတော့ကိုဗစ်ရောဂါကူးစက်မှုတသိန်းခွဲနီးပါးစံချိန်တင်များပြခဲ့ကြောင်းစနေနေ့ကသတင်းထုတ်ပြန်ပါတယ်ကိုဗစ်ကာယရောဂါစတင်ခဲ့ခြင်းအစလို့တည်ဆုံးသူအရေအတွက်တသိန်းခွဲရှိသွားပြီဖြစ်ကြောင်းအတည်ပြုခဲ့တာကြောင့်ရုရှားနိုင်ငံကလွဲလို့ဥရောပတွင်မှတည်ဆုံမှုအများဆုံးနိုင်ငံဖြစ်ပါတယ်။ဂျမားအီဝန်ကြီးဆဂျစ်ဂျဗစ်ကတော့ဆေးရုံတင်ကူတာရတဲ့လူနာတွေအတွက်တိုးလာနေပြီးရှေ့သတင်းပတ်မှာဗီဒီနိုင်ငံရဲ့ဂျမားအီစနစ်အတွက်အခက်အခဲတွေကြုံနေနိုင်ကြောင်းလည်းသတိပေးထားပါတယ်။ပြီးခဲ့တဲ့သတင်းပတ်တည်းကိုဗစ်အတည်ပြုလူနာ၄၀နီးပါးတိုးလာတဲ့အိန္ဒိယနိုင်ငံမှာတော့ကူးစက်မှုတွေကိုဟန်တားနိုင်ဖို့မြို့တော်နယူးဒယ်လီကိုစနေနေ့ကသွားလာရေးကန့်သတ်မှုတွေချမှတ်လိုက်ပါတယ်။